နိုင်ငံသားသားရှစ်ပြောင်းလို့တမလေးဦးကိုလူမောင်ခိုကံကူးမှုနဲ့ဖမ်းဆီးခံထားရတဲ့လက်တူလက်တောင်းလုပ်တဲ့မြို့သားတူကိုမလေးရှားတရားရုံးတစ်ခုကတရားစစ်ဆေးလိုက်ပါတယ်။တရားစစ်ခံထားရတဲ့အသက်38နှစ်အရွယ်ရာဇီဟာလင်ဆိုသူရဲ့အမှုကိုတရားရုံးရဲ့အကြီးအကဲအရာရှိမာရာရှိမူစတာဖာဖတ်ကြားခြင်းမှာရှောက်လက်ကျမှတန်းတုံတရားမပါရှိပါဘူး။မလေးရှားနိုင်ငံကိုတာဘူရူမြို့ရဲ့ခုတ်လာနတ်အယမနီထိုင်တဲ့ရာဇီဟာလင်ကိုမြန်မာနိုင်ငံသားလို့ယူဆတဲ့လူလေးဦးကိုနိုင်ငံတွင်တရားမဝင်ခိုးသွင်းလာမှုနဲ့တရားစွဲဆိုထားတာပါမလေးရှားနေသားဆောင်တပ်ဖွဲ့ကသူ့ကိုဒီဇင်ဘာလ12ရက်နေ့တုန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်ထောင်ဒဏ်15နှစ်ဒါမှမဟုတ်ဒဏ်ငွေဒါမှမဟုတ်ပြစ်ဒဏ်များစလုံးကိုကြားခံရနိုင်တဲ့လူမောင်ခိုကုန်ကူးမှုတိုက်ဖျက်ရေးမှုနဲ့သူ့ကိုတရားစွဲဆိုထားတာဖြစ်ပါတယ်ရှင်